အခုကျွန်တော်ပြောမယ့်ဟာတွေကိုခင်ဗျားတို့ကြားရင်ကိုယ်နာကိုတော့မယုံနိုင်အောင်ဖြစ်သွားလိမ့်မယ်နော်လာမယ့်နှစ်နှဲငယ်အတွင်းမှာမြန်မာနိုင်ငံတစ်ခုလုံးကမထင်မှတ်လောက်အောင်တိုးတက်ပြောင်းလဲသွားပါတယ်ဗျာဒီနိုင်ငံလုံးတိုးတက်နေတဲ့အပြင်အတိုးတက်ဆုံးကိုပြပါဆိုရန်ကုန်မြို့ကိုပဲပြမှာဖြစ်ပါတယ်ရန်ကုန်ကိုသွားလည်မယ်ဆိုရင်ဖြင့်လမ်းပေါ်မှာကားတွေပိတ်ကျက်နေတာကိုတွေ့ရတော့မှာမဟုတ်ပါဘူးရန်ကုန်မြို့ကောင်းငင်မှာတော့မိုးပြန်လမ်းမကြီးတွေလျှက်စစ်စွိုင်းတုံးမိုးပြန်ရထားကြီးတွေရဟတ်ရင်တွေကဟိုးဟိုးဒီဒီသွားလာနေကြပါတယ်ဒါတွေအားလုံးကလှိုင်းသားရဆက်မှုဇုံတို့တိလဝါဆက်မှုဇုံတို့မှာထုတ်လုပ်ထားတာပါရဟတ်ရင်စက်ရုံကို2019လောက်ကလေးကလှိုင်းသားရမှာတည်ထားခဲ့တာပါအခုဆိုရင်လှိုင်းသားရဆက်မှုဇုံမှာဂျိုဒုကြီးတွေတောင်ထုတ်လုပ်နေပါပြီရန်ကုန်မှာဓာတ်စီဆိုင်ဆိုတာကမရှိတော့ပါဘူးဒါပေမဲ့ပြတိုင်အနေနဲ့တခုတလေတော့ထိမ့်သိမ်းထားတာရှိပါတယ်လွန်ခဲ့တဲ့2020ပြည့်နှစ်ပိုင်းမှာရန်ကုန်မြို့ရဲ့အပူချိန်ကမြင့်တက်လာတာကြောင့်ဓာတ်စီလိုရုပ်ကျွင်းဆိုင်တုံးကားတွေအစားလျှက်စစ်စွိုင်းတုံးကားတွေကိုအစိုးရကအခမဲ့လဲလှယ်ပေးခဲ့ပါတယ်အဲ့ဒီနောက်ပိုင်းရန်ကုန်ကပြန်ပြီးတော့စိမ်းလန်းဆူပြေလာတာကြောင့်နွေရာသီမှာတော့အေးမြနေတာပါ။ဒါအပြင်ဒလနဲ့ကုန်းကြံကုန်းဘက်မှာမိုးပြန်မြို့တစ်ကြီးတွေကိုလည်းတွေ့မြင်ရမှာပါ။မိုးပြန်မြို့တစ်ကြီးကိုမိုးပြန်ရထားကြီးစီးပြီးတော့မိုးပြန်စားတောက်ဆိုင်တွေမှာစားတောက်ရင်မိုးပြန်ရေကူးကန်တွေမှာအေးလူလူရေကူးပြီးတော့အပန်းဖြေနိုင်ပါတယ်။မိုးပြန်ရေကူးကန်ကြီးတွေမှာအပန်းဖြေပြီးပြီဆိုရင်တော့မြေအောက်မြို့တော်ကြီးကိုသွားပြီးတော့လဲပတ်နိုင်ပါသေးတယ်ဗျာ။မြေအောက်မြို့တော်ထဲမှာဖွင့်ထားတဲ့ဈေးဝယ်စင်တာကြီးတွေကလေးကစားခွင့်တွေနဲ့ပန်းဥယင်ကြီးတွေကိုတမိတမောတွေ့မြင်အောင်ပါပါမြေအောက်မြို့တော်မှာမိပြက်ရင်ဘယ်လိုလုပ်မလဲဆိုပြီးတော့တွေးပြီးမပူပါနဲ့ဗျာရန်ကုန်မှာဘယ်တော့မှမိမပြက်တော့ပါဘူးဒါကြောင့်လဲမြေအောက်ထဲမှာပန်းဥယင်ကြီးတွေကိုအလင်းပေးပြီးတော့တိဆောက်ထားနိုင်တာပါရန်ကုန်နေမိမပြက်တာလားဆိုတော့ရန်ကုန်နေမကပါဘူးဗျာမြန်မာတနိုင်ငံလုံးမှာမိမပြက်တော့ပါဘူးတနိုင်ငံလုံးတိုးတက်တာတွေပြောရရင်ရန်ကုန်နဲ့မြစ်ကြီးနားကို၈နာရီတည်းနဲ့ရောက်နိုင်တဲ့ကြည်စံရထားတွေပြေးဆွဲနေပါတယ်။ရွာတိုင်းရွာတိုင်းမီးတွေရပြီးတော့လမ်းမီးတွေလင်းနေတာဆိုရင်ဖြင့်ဂျိုရူးကနေလှမ်းကြည့်လိုက်ရင်မြန်မာနိုင်ငံကကမ္ဘာမှာအလင်းဆုံးဖြစ်နေတာကမ္ဘာသတင်းတွေမှာတော့အံ့ဩတကြီးရေးသားနေကြပါပြီ။စက်မှုဇုံကြီးတွေအရှိုးရှိုးပေါ်လာတာကြောင့်ပြည်ပနိုင်ငံတွေကိုထွက်ပြီးတော့အလုပ်လုပ်နေတဲ့အလုပ်သားတွေအကုန်ပြန်လာကြတဲ့ပြင်အိမ်နီးချင်းနိုင်ငံတွေကအလုပ်သမားတွေပါမြန်မာနိုင်ငံမှာအလုပ်လုပ်ဖို့လာနေကြတာလေစိတ်မှာတန်းစီနေတဲ့သူတို့အလုပ်သမားတို့ကြီးကအခု passport ရုံမှာတန်းစီနေတဲ့လူတွေထဲတော့များပါသေးတယ်ဗျာကမ္ဘာဘဏ်ရောစီးပွားရေးပညာရှင်တွေရောကကမ္ဘာမှာမြန်မာနိုင်ငံကဆက်မှုလုပ်ငန်းအဖွဲ့မျိုးစုံနဲ့ရင်းနှီးမြှုပ်နှံမှုအကောင်ဆုံးလို့ကြေညာထားပါသေးတယ်အခုလိုတနိုင်ငံလုံးတိုးတက်အောင်လျှက်စစ်မီးတွေရနေတာကမြစ်ဆုံကြီးအားလျှက်စစ်စီမံကိန်းကြီးလှုပ်လိုက်လို့လားလို့လဲမစိုးရိမ်ပါနဲ့ဗျာအဲ့ဒီလျှက်စစ်တွေကိုရန်ကုန်မြို့ကနေပြီးတော့ပေးနေတာပါဟင်းဘလို့ဆိုပြီးတော့လဲအံ့ဩမသွားပါနဲ့ဗျာပြည်သူဥယျာဉ်ဘက်ကိုခေါ်ပြခြင်းပါသေးတယ်ပြည်သူဥယျာဉ်နဲ့ပြည်သူရင်မြန်မာလေယာလျှက်စစ်တွေထုတ်လုပ်တဲ့ပန်ကာကြီးတွေမှုတ်နေအောင်လဲပတ်နေတာကိုခင်ဗျားတို့တွေ့မြင်ရမှာပါပြည်သူရင်မြန်နေလားဆိုတော့လဲမဟုတ်ပါဘူးစမ်းကြောင်းမှာဆိုရှင်စောပုလမ်းတစ်လျှောက်အလုံလန်းနဲ့ဗဟိုလမ်းနေပါပါပန်ကာကြီးတွေမှုတ်နေအောင်လဲပတ်နေတာပါဒီပန်ကာကြီးတွေကထွက်တဲ့လျှက်စစ်မီးတွေနဲ့မြန်မာတနိုင်ငံလုံးကိုပြောင်းလဲလိုက်တာပါလေယာလျှက်စစ်ဆိုတာတစ်နှစ်ပတ်လုံးတိုက်တဲ့ကုန်တယ်လေကျောင်းရှိတဲ့နေရာမှာပဲလှုပ်လို့ရတာမဟုတ်ဘူးလားလို့အင်ဂျင်နီယာတွေကမေးကြပါလိမ့်မယ်မြန်မာနိုင်ငံဆိုတာကအခြားနိုင်ငံနဲ့ဘယ်တူမလဲဗျမတူလို့လဲမြန်မာဆိုတာဖြစ်နေတာမဟုတ်ဘူးလားဒါကြောင့်လဲကမ္ဘာနိုင်ငံတီးတီးကသိပ္ပံပညာရှင်တွေကဒီမှာလာပြီးတော့လေ့လာနေကြတာပါဒီပန်ကားတွေတစ်နှစ်ပတ်လုံးမှုတ်နေအောင်လဲပတ်ပေးနေတဲ့လေကပြည်သူဥယျာဉ်ရှိကအစိုးရယုံကနေပြီးတော့အရက်လေးမျက်နှာကိုတိုက်နေတာပါဒီနေရာကိုကဘာပေါ်မှာလေအားအကောင်းဆုံးနေရာဖြစ်လဲသတ်မှတ်ထားကြပါသေးတယ်။ဘာကြောင့်ဒီလိုလေအားတွေကောင်းနေတယ်လဲဆိုတာကိုအခုတတိဘသူမှမဖြေရှင်းနိုင်သေးပါဘူး။လွှတ်တော်ရှေ့မှာခေါင်းငုံနေတဲ့နိုင်ငံတကာကသိပ္ပံပညာရှင်တွေတောင်မသိကြသေးပါဘူးဗျာ။ဟောပြောရင်ဆိုရင်လည်းမီးပြန်လာခြင်းရောက်တာမို့ရေတင်ဖို့လှုပ်လိုက်အောင်မယ်ဗျာခုနကမီးရလဲပြက်ပူရလဲဘူးဆိုတော့ရက်တောင်လေးတစ်ဖြက်ဖြက်ခိုက်ရင်ငိုက်ခနဲဖြစ်သွားတဲ့နှွေအိမ်မက်ပါဗျာနှွေမဲဆိုပေမဲ့တကယ်မဖြစ်လာနိုင်ဘူးလို့ဘယ်သူပြောလို့ရပါမလဲနော်